Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါရုရှားဆိုရရာရှိတွေနဲ့သမ္မတအိုဘယ်ယုံမှတွေ့ဆုံခြင်းအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိတ်တန့်လျှို့ဝှက်သတင်းတွေကိုပေးခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့သမ္မတထရမ့်ကဒီပေါ်မှာတုံ့ပြန်တဲ့အနေနဲ့သူ့ရဲ့ Twitter စာမျက်နှာမှာဒီကနေ့ဒီရုရှားအရာရှိတွေနဲ့တွေ့ဆုံခြင်းဘာတွေဆွေးနွေးတယ်ဆိုတာကိုပြောသွားပါတယ်တခါဆီးရီးယားနိုင်ငံမှာအစိုးရကအကျဉ်းသားတွေကိုနေ့စဉ်အစုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့အမေရိကန်အစိုးရကဆွဆွဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆီယားကဆက်ပြီးတော့ထောက်ခံအားပေးသွားမယ့်အကြောင်းကိုတော့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့နိုင်ငံတော်အတိုင်းအမြင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီမြန်မာနိုင်ငံသတင်းတွေဒေသသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပါရှင်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်၅ဖွဲ့တို့ကတနင်္ဂနွေအဖြစ်ရစာချုပ် NCA လမ်းစဉ်အတိုင်းလိုက်သွားဖို့လက်ခံလိုက်ပါပြီ
ဒီ NCA နဲ့ဒီ UNFC ရဲ့ NCA လမ်းကြောင်းကိုဝင်လိုက်လို့လေသူတို့နဲ့တဘောတူတယ်အဲ့ဒါပြီးတော့ဒီ SSPB နဲ့အဲ့ဒီ NCA လမ်းကြောင်းကနေပြီးတော့မှ UNFC နဲ့သူတို့နဲ့ဆက်လက်ယူနိုင်လို့ရှိ
UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာပါရှင်တရင်ပြေဆောင်ကတော့မကြခင်ကြမှာပါဒါပြင်အိန္ဒိယမြန်မာနယ်ဆက်တမူးမြို့မှာဘုံပေါက်ကွဲတဲ့တရင်အသေးစိတ်နဲ့အတူနိုင်ငံတကာတရင်ဆောင်မှမှာတော့ကဘာတဝမ်းထောင်တောင်းချီတဲ့ကွန်ပျူတာတွေစိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားဆိုရအရာရှိတွေနဲ့သမ္မတအိုဘယ်ယုံမှတွေ့ဆုံခဲ့ခြင်းအတွင်းထိတ်တန့်လျှို့ဝှက်သတင်းတွေကိုပေးခဲ့တယ်လို့ဆိုတဲ့သတင်းတွေပေါ်လာပြီးတဲ့နောက်မှာတော့သမ္မတထရမ့်ကသူနဲ့ရုရှားအစိုးရအရာရှိတွေတွေ့ဆုံချိန်မှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေနောက်လေကြောင်းလုံခြုံရေးဆိုင်ရာအချက်အလက်တွေကိုသာမျှဝေခဲ့တာဖြစ်ပြီးတော့အာရစစ်သွေးကြချေမုံရေးမှာရုရှားဘက်ကပုံမပါဝင်ဆောင်ရွက်လာဖို့သူတွန်းအားပေးခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter လူမှုစာမျက်နှာမှာဒီကနေ့ရေးသားထားပါတယ်။သမ္မတတယောက်အနေနဲ့ဒီလိုအချက်အလက်တွေမျှဝေဖို့အခွင့်အရေးပြေဝါရှိတယ်လို့လည်းဆိုပြီးတော့တတိလာနေနောက်ပိုင်းတို့ကဒီသတင်းမီဒီယာတွေပေါ်မှာသူ့ပေါ်ရေးသားဝေဖန်ရေးသားထားတာတွေကိုသမ္မတကပြန်လည်တုံ့ပြန်ရေးထားပုံရပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နောက်ရုရှားတန်အဘကြီးဆာဂေးကစ်ယက်တိုနဲ့သမ္မတထရမ့်ပြီးခဲ့တဲ့လတုန်းကတွေ့ဆုံခဲ့မှုအတွင်းမှာထိတ်တန့်လျှို့ဝှက်သတင်းတွေကိုဖွင့်ချခဲ့တယ်လို့ဆိုပြီးအမေရိကန်သတင်းဌာနတချို့ကရေးသားခဲ့ကြတာပါသတင်းတွေမှာဖော်ပြနေတာဟာမှန်ကန်မှုမရှိဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR Macmaster နဲ့သမ္မတထရမ့်အစိုးရအရာရှိတချို့ကလည်းပြောဆိုထားပါတယ်ရှင်
ဆီးရီးယားကလက်နက်ကင်တပ်ဖွဲ့ကိုလက်နက်ထောက်ပံ့ပေးမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးဒီဘက်အကြဒီကနေ့မှာတော့တူရကီသမ္မတရီဂျစ်ဒေးအာရဝမ်နဲ့အင်ယူရောမှာတွေ့ဆုံပြီးအဲ့ဒီအကြောင်းအရာပြင်ဆီးရီးယားပြည်ပခရေးအဖြစ်ရှာဖို့ဆွေးနွေးသွားမယ်လို့ခန့်မှန်းထားပါတယ်ဆီးရီးယားနိုင်ငံရက်ခါမျိုးကို IS တွေလက်ကပြန်လည်သိမ်းယူဖို့တခုတည်းသောတပ်ဖွဲ့ဟာ YPG ကတပ်ဖွဲ့သာဖြစ်တယ်လို့အမေရိကန်ဘက်ကရှုမြင်ထားပေမဲ့တူရကီကတော့ YPG ကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတာပါတူရကီမှာကိုပိုင်လွတ်လပ်ရေးအတွက်ဆယ်စုနှစ်သုံးနှစ်ကြာတိုက်ပွဲဝင်နေတဲ့ခတ်အလုံသမားပါတီနဲ့ YPG ကြားဆက်ဆံမှုရှိတာကြောင့်တူရကီကအဲ့လိုသတ်မှတ်ခဲ့တာပါ YPG ခတ်အဖွဲ့ကိုအမေရိကန်အနေနဲ့လက်နက်တက်ဆင်ပေးတာဟာအမေရိကန်နဲ့တူရကီကြားမဟာဗျူဟာမြောက်ဆက်ဆံရေးရဲ့စံကျင်ဘက်လို့ရဖြစ်ကြောင်းလဲတူရကီသမ္မတကသတိပေးပြောကြားပါရယ်ဒါပေမဲ့လည်းအခုခီးစဉ်ဟာအမေရိကန်တူရကီဆက်ဆံရေးကဏ္ဍအသစ်စတင်တာဖြစ်တယ်လို့လွန်ခဲ့တဲ့သတင်းဘက်ကပြောထားပါရယ်ဒါပြင်လွန်ခဲ့တဲ့နှစ်ကမအောင်မြင်တဲ့တူရကီဆီယနာသိမ်းမှုနောက်ကွယ်မှာအဓိကချိုးကင်ခဲ့တယ်လို့ဆွဆဲထားတဲ့အမေရိကန်ရောက်တူရကီဘာသာရေးကောင်ဆောင်တဦးဖြစ်သူဖတူလာဂူလန်အကြောင်းလဲဆွေးနွေးနိုင်ပါရယ်ဂူလန်ကိုပြန်ပို့ဖို့တူရကီဘက်ကတောင်းဆိုထားပေမဲ့အမေရိကန်ဘက်ကအခုချိန်ထိတစုံတရာရေးယူဆောင်ရွက်ထားတာတော့မရှိသေးပါဘူးခင်ဗျာ
စီးရီးယားနိုင်ငံမှာအစိုးရကအကျဉ်းသားတွေကိုနေ့စဉ်စုလိုက်ပြုံလိုက်တက်ဖြတ်ပြီးအလောင်းတွေကိုဒမက်စကစ်မြို့တော်အပြင်ဘက်မှာမီးရှို့တကြိုနေတယ်လို့အမေရိကန်အစိုးရကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်ဆက်နာယာအကျဉ်းထောင်မှာနေ့စဉ်အကျဉ်းသား90လောက်ကိုကျိုးပေးကွပ်မျက်နေပြီးတော့ဒီလိုလူတွေအများအပြားတပြိုင်တည်းတက်ဖြတ်နေတာတွေကိုဖုံးကွယ်ဖို့အတွက်ကိုတော့သမ္မတဘက်ရှားအာဆက်အစိုးရကအလောင်းတွေကိုမီးရှို့ဖျောက်ပြက်ပစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကဆွဆွဲထားတာပါ ရုရှားနဲ့အီရန်နိုင်ငံတွေကစီးရီးယားကိုစီးရီးထောက်ပံ့မှုတွေဆက်ပြီးတော့ပေးနေတယ်လို့စီးရီးယားနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆုတ်ယုတ်တဲ့အဆင့်ကိုရောက်လာနေတယ်လို့အရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းသံတမန်စတော့ဂျုန်းစ်ကလည်းပြောပါရယ်စီးရီးယားအစိုးရကိုဖယ်ရှားဖို့ကြိုးစားနေတဲ့သဘောအဖွဲ့တွေနဲ့၆နှစ်ကြာတိုက်ခိုက်မှုတွေမှာအီရန်နဲ့ရုရှားနိုင်ငံတွေကစီးရီးယားအစိုးရကိုကူညီပေးနေတာပါစီးရီးယားမှာလက်နက်ကိုင်ပြိပခါတွေကြောင့်သေဆုံးသူ၄သိန်းလောက်ရှိနေပါပြီစီးရီးယားအစိုးရကအခြေထောက်တွေအခြေသားတွေကိုဒီအစုလိုက်အပြုံလိုက်တက်ဖြတ်နေတဲ့ကိစ္စမှာရုရှားဆိုရပါဝင်ပတ်သက်မှုရှိမရှိတကယ်ကြားရေးဌာနအနေနဲ့တက်သေးထောက်ထားမပြနိုင်သေးတာကြောင့်ဒီကိစ္စမှာရုရှားပါဝင်နေတယ်လို့တော့မစ္စတာဂျိုးစ်ကဆွဆွဲပြောဆိုတာမရှိသေးပါဘူးရှင်
အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုတယ်အာဗီမြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖို့အစီအစဉ်နဲ့ပတ်သက်ပြီးအဲ့လိုဆောင်ရွက်ဖို့ဆန္ဒမရှိတဲ့ပုံမျိုးအမေရိကန်နိုင်ငံသားရေးဝန်ကြီးဘရက်စ်တီလာဆင်ကတနင်္လာနေ့ကထုတ်လွှင့်တဲ့ NBC ရဲ့ Meet the Press ရုပ်မြင်သံကြားအစီအစဉ်မှာပြောဆိုသွားပါတယ်ရွေးကောက်ပွဲမဲဆက်စီရင်စဉ်ကာလရုံးကတော့သမ္မတဒေါ်နယ်ထရမ့်မှာတန်ယုံကိုပြောင်းရွှေ့မယ်ဆိုပြီးတော့ကြေညာပေးခဲ့တာပါသမ္မတထရမ့်အနေနဲ့ရှေးမတိုးနောက်မဆုတ်သာဖြစ်နေတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်အသက်သွင်းဖို့အပြင်းထန်ကြိုးစားနေကြောင်းလည်းမစ္စတာတီလာဆင်ကပြောပါရယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကကာလကြာရှည်ကလေးကသူရက်တည်ခဲ့တဲ့အတိုင်းတန်ယုံကိုပြောင်းရွှေ့နိုင်ရင်ငြိမ်းချမ်းလုပ်ငန်းစဉ်အတွက်အထောက်အကူဖြစ်ပြီးဂျေရုဆလင်ဟာအစ္စရေးမျိုးတော့မဟုတ်ဘူးဆိုတဲ့ပါလက်စတိုင်းတွေရဲ့ထင်မြင်ယူဆချက်ကိုချေဖက်ရအောင်မယ်ဆိုပြီးပြောပါရယ်ဒီနေ့လာနေ့ကအစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံမတ်တဲ့ဒေးဗစ်ဖရိုင်မန်တာဝန်ဆတင်ယူပြီးမှကြာခဲ့မှာပဲအခုလို့ပြောလိုက်တာပါအင်မီရောပြောခွင့်ရတဲ့ဦးကတော့အမေရိကန်ရာရှိတွေရဲ့ပြောဆိုမှုပေါ်အင်မီရောကခွင့်ပြုပေးထားတာမရှိသလိုအမေရိကန်ရဲ့ယက်တီမှုနောက်ဒီသမရရဲ့ယက်တီမှုကိုကိုစားပြုမှာမဟုတ်ဘူးဆိုပြီးတော့လည်းပြောပါရယ်ခင်ဗျာ
ဗီယိုအမေရိကန်အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆွေရကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတဆီချင်းပင်ကဒီကနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။တနင်္ဂနွေနေ့ဆက်တည်ငြိမ်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကထင်းထင်းသိမ်းသိမ်းလှုပ်ဆောင်သွားဖို့ကိုလည်းသမ္မတဆီကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ဆွေရသတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လတုန်းကနေဆက်တိုက်ပွဲတွေကြောင့်မြန်မာနိုင်ငံဘက်ဆက်ကနေတရုတ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ဒုက္ခသည်တွေထောင်ထဲချီရှိနေတာကြောင့်မြန်မာတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခက်ရေစေးရယူဖို့တရုတ်ဆိုရကတိုက်တွန်းခဲ့တယ်လို့နေဆက်ဒေသမှာစီးရီးလက်ချင်းမှုတစ်ခုကိုလည်းလုပ်ခဲ့ပါသေးတယ်။လက်ကတော့တိုင်ပင်ကပုဂ္ဂိုလ်ဒေါက်ဆာဆုကြည်ဟာတရုတ်နိုင်ငံမှာတရက်တာချင်းပါတဲ့21ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရည်ညွှန်းတော်ဖလှယ်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီချင်းပင်နဲ့ရောတရုတ်ဝန်ကြီးချုပ်လီခက်ချန်နဲ့ပါတရားစီတွေ့ဆုံခဲ့တာပါတရုတ်နိုင်ငံပူးပေါင်းဆောင်ရွက်ရည်နားလည်မှုစာချုပ်လား၅ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဒေါက်ဆာဆူဂျီတက်ရောက်ပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်အထိုနီယိုဂူတရက်စ်နဲ့လည်းမနေ့ကညနေပိုင်းတို့ကတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ပြည်လဲရေကြားစီရင်တဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံမှာမကြာခင်ကျင်းပမဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံဒုတိယအစည်းအဝေးကိုတက်ရောက်ဖို့ကိုလည်းထပ်မံဖိတ်ကြားခဲ့တဲ့အကြောင်းမြန်မာနိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်တရုတ်ဆိုရဦးဆောင်ပြီးတော့21ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းတက္ကသိုလ်ပူးပေါင်းဆောင်ရွက်ရည်တည်တော်ဖလှယ်ပွဲကိုတော့မြန်မာအပါအဝင်နိုင်ငံပေါင်း30လောက်ကအစိုးရအကြီးအကဲတွေတာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါရှင်
။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့ဒီကနေ့လွန်ကျွေးကောင်စီမှတကယ်ပိတ်ဆွေးနွေးပွဲတရက်ကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားအစိုးရကအခုနောက်ဆုံးဒုံးကျည်ဆန္ဒပြစ်လွတ်ခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပြီးနောက်ထပ်တကယ်ပိတ်ဆို့မှုအသစ်တွေချမှတ်သွားမယ်အကြောင်းကြေညာချက်ထုတ်ပြန်ပြီးတရက်အကြာမှာပဲတကယ်ပိတ်ဆွေးနွေးပွဲကျင်းပမှာပါ။နျူကလ িয়ার ဆန္ဒမှုတွေအလုံးရဆိုင်မှုအစောပိုင်းတောင်းဆိုထားတာကိုအာခံပြီးမြောက်ကိုရီးယားကရန်လိုတဲ့ပြုမှုတွေဆက်လုပ်နေတဲ့အပေါ်တုံ့ပြန်ကင်တွေဖို့အစဉ်သင့်ရှိတဲ့အကြောင်းလုံခြုံရေးကောင်စီအနေနဲ့တနင်္လာနေ့မှာအချက်ပြပြောဆိုခဲ့ပါတယ်တရုတ်ဆိုရကပါထောက်ခံပြီးအလုံးသဘောတူထုတ်ပြန်တဲ့ကြေညာချက်ထဲမှာမြောက်ကိုရီးယားက989ကီလိုမီတာကော်ဝေးထိပြစ်လွန်နိုင်တဲ့တာလက်ကနေတာဝေးပြစ်ဒုံးကျည်တစ်စင်းကိုပြီးခဲ့တဲ့တနင်္လာနေ့ကပဲဂျပန်ပင်လယ်ရဲ့ဆန္ဒပြစ်လွတ်ခဲ့ရတဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားမြောက်ကိုရီးယားရဲ့လုပ်ရဟာတည်ငြိမ်မှုကိုအကြီးအကျယ်ပြပြစီတဲ့လုပ်ရဖြစ်ပြီးအရှေ့အာရှဒေသမှာသမဂ္ဂတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာအောင်လုပ်နေတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂမှာအတည်ပြုထားတဲ့မြောက်ကိုရီးယားပေါ်တန်ကပ်ရေးရီမှုဆိုင်ရာဆုံးဖြတ်ချက်6ချက်ကိုအမြန်ဆုံးအလေးနက်ထားအကောင့်တွေဖော်သားဖို့လည်းကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအားလုံးကတိုက်တွန်းထားပါတယ်။
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကြောင့်မလို့ဖြစ်ပေါ်လာတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့တောင်ကိုရီးယားသမ္မတသစ်မွန်ဂျေအင်ဟာရှေ့လာထဲမှာအမေရိကန်သမ္မတအီမီရိုကိုလာရောက်မဲ့အကြောင်းဒီကနေ့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အင်အားပြည့်နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်အပါအဝင်ပဲ့ထိန်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဂျပန်ပင်လယ်ထဲဆက်သက်ပစ်လွတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုသတင်းထွက်လာတာပါ။ဒီတော့တွင်မှာပဲဒီမြောက်ကိုရီးယားအစိုးရကဒုံးကျည်ဆက်သက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာကြောင့်ဒါဟာအမေရိကန်နဲ့ဂျပန်အစိုးရအကြားမဟာမိတ်ဆက်ဆံရေးကိုပို့ပြီးတော့အရေးပါလာစေတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားကပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်မာအားကောင်းစေတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ်ကဒီကနေ့ပြောပါရယ်ဂျပန်တကယ်ကြားရေးဝန်ကြီးဖူမီယိုကီရှိဒါနောက်ဂျပန်ကာကွယ်ရေးဝန်ကြီးတိုမိုမီအီရာဒါတိုးနဲ့လည်းမစ္စတာဟဲရစ်တိုချိုမြို့မှာတွေ့ဆုံပြီးတော့ကိုရီးယားကျူးဆွေကတင်မာမှုအခြေအနေတွေနောက်မဟာမိတ်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အရေးပါမှုကိုလည်းဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားကနောက်ဆုံးအကြိမ်ဒုံးကျည်ဆက်သက်ပစ်လွတ်ခဲ့ပြီးတဲ့ရက်ပိုင်းအတွင်းမှာပဲအခုတွေ့ဆုံမှုဖြစ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်ဆက်သက်မှုကတိုက်ချင်းပြည့်ပဲ့ထိန်ဒုံးကျည်တိဆောက်ရမှာတိတိတတ်တာတိုးတက်လာတာကိုဖော်ပြနေပါတယ်။မြောက်ကိုရီးယားကိုဖိအားပေးတဲ့အနေနဲ့ကိုရီးယားကျိုးဆွယ်အဒီရေပြင်မှာအမေရိကန်ရေတပ်တိုက်ခိုက်ရေးတပ်ဖွဲ့ USS Carfinsen ကိုအမေရိကန်အစိုးရကပြီးခဲ့တဲ့လတော့ကလည်းဆင်လွတ်ခဲ့တာပါ။ရေတပ်ဗိုလ်ချုပ်ကြီး Harris ကဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘီနဲ့လည်းဒီနေ့နောက်ပိုင်းတော့ကတွေ့ဆုံခဲ့ပါသေးတယ်ရှင်။
ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်မှုတွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus ဟာသိပ်အစင်းမြင့်တဲ့နည်းပညာတော့မဟုတ်ဘူးလို့ cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူတွေကပြောပါတယ်။ nuclear နဲ့တာဝေးပစ်ပယ်ရင်တက်ဒုံးကျည်ဆန်းသတ်မှုအပြီးမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်တာကြောင့်နိုင်ငံဝင်ငွေထိခိုက်ပြီးတဲ့နောက်အခုလိုတိုက်ခိုက်တာမျိုးလုပ်တာဖြစ်တယ်လို့သံသယရှိနေတာပါ။ cyber လုံခြုံရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Symantec နဲ့ Kaspersky Lab ကုမ္ပဏီနှစ်ခုက WannaCry software မူလ version မှာသုံးထားတဲ့ program code တွေဟာLazarus Group လို့ဆိုခေါ်တဲ့မြောက်ကိုရီးယားနိုင်ငံက hacker အုပ်စု၃တဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့ဆင်တူနေတယ်လို့တင်းလာနေတော့ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွင် Lazarus အဖွဲ့ဟာအာရှကဘဏ်တွေကိုပိတ်မထားတိုက်ခိုက်ခဲ့ပြီးလွန်ခဲ့တဲ့နှစ်ကဆိုရင် Bangladesh ဘူဘဏ်ကနေဒေါ်လာ၈တန်းကို online ကနေခိုးယူခဲ့ပါတယ်။ ransomware တိုက်ခိုက်တဲ့ hacker တွေက computer ကိုထိန်းချုပ်လိုက်ပြီးဒေါ်လာ300ပေးရင်ပေးမပေးရင် computer တွေကအချက်လက်တွေကိုဖျက်ပစ်မယ်ဆိုပြီးတော့တောင်းဆိုပါတယ်။ computer ထိန်းချုပ်ခံရသူတွေအနေနဲ့အခုအချိန်ထိတော့ဒေါ်လာ900,000လောက်ပေးထားခဲ့ပြီးဖြစ်တယ်လို့သမ္မတ Trump ရဲ့အမိမြေလူညိုရေးအကြံပေး Tom Bosak ကပြောပါတယ်ခင်ဗျာ။
တောင်ထုပ်ပင်လယ်အတွင်းသဘာဝတန်ရန်ဇာတာတွေနဲ့ပတ်သက်လို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေလိုပဲဖိလစ်ပိုင်ကလည်းစူးစမ်းရှာဖွေသွားမယ်လို့ဖိလစ်ပိုင်သမ္မတရက်ဒရီဂိုဒူတာတေကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ဒါပြင်တောင်ထုပ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုသူတို့ပိုင်နေဆိုတဲ့တရုတ်နိုင်ငံရဲ့တောင်းဆိုမှုကိုနိုင်ငံကခုံတမာရီယုံကနေလွန်ခဲ့တဲ့နှစ်ကပယ်ချခဲ့တာနဲ့ပတ်သက်ပြီးတော့လည်းဖိလစ်ပိုင်အနေနဲ့တရုတ်ပေါ်ဖိအားပေးသွားဖို့မရှိသေးဘူးလို့ဒူတာတေကအလေးနဲ့ပြောကြားလိုက်ပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမှတ်ခင်ဖြူထွင်းတဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ် UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ရခိုင်အမျိုးသားကောင်စီ ANC လာဟူဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့တို့ဟာ NCA လမ်းကြောင်းကိုလက်ခံကြောင်းဆုံးဖြတ်ခဲ့တယ်လို့ UNFC ကောင်ဆောင်တွေကအတည်ပြုပြောဆိုပါတယ် UNFC နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးအဖွဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မကြာခင်မှာတွေ့ဆုံသွားမှာဖြစ်တယ်လို့ပဲ UNFC အဖွဲ့တွေအနေနဲ့27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေးကြဘူးလို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တဲ့ကရခိုင်မျိုးရကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဖွဲ့တို့ကလည်း UNFC မူအတိုင်း NC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့သဘောတူညီခဲ့ကြတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာက VOA ကိုပြောပါတယ်
ANC ရလည်းဒီ UNFC ရဲ့ ANC လမ်းကြောင်းကိုလည်းပြောလို့ပြောလက်တော့ဒီလေအဲ့ဒါပြီးတော့ USSPB နဲ့ ANC လမ်းကြောင်းကနေပြီးတော့မှ UNFC နဲ့သူပြည်ဆက်လက်နေလို့ရှိတယ
် ANC လမ်းကြောင်းတိုင်းဆက်လက်လျှောက်လှမ်းသွားဖို့မေလ13ရက်နေ့မှာကျင်းပခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံးအစည်းအဝေးကနေဆုံးဖြတ်တာဖြစ်တယ်လို့ ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ
်ကျွန်တော်တို့ကလည်းဒီလ2023မှာဘောကော်မတီရဲ့အစည်းအဝေးလုပ်တယ် UNF ရဲ့မူလကြောင်းပေါ် NC လာကြောင်းလိုက်မယ်လို့ဆိုဖြတ်ချက်ချခဲ့တယ် NC လာကြောင်းကိုကျွန်တော်လိုက်ဖို့ဆိုဖြတ်ချက်ချပြီး
မွန်ပြည်သက်ပါတီနဲ့ကရင်ပြည်မျိုးရသုတ်သက်ရေးပါတီ KMPP တို့အနေနဲ့ မီလာဒူရီယာပါမှာကျင်းပခဲ့တဲ့အစည်းအဝေးမှာ UNSC ရည်တည်ချက်အတိုင်း NC လမ်းကြောင်းကိုဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ပြီးဖြစ်တာကြောင့် UNSC အဖွဲ့၅ဖွဲ့ကနေ NC လမ်းကြောင်းကိုသဘောတူရွေးချယ်ခဲ့ပြီးဖြစ်ပါတယ်။ NC လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်လို့ကတော့ UNSC အဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရကနေမိုးရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်။UNSC ရဲ့နိုင်ငံရေးဆိုင်ရာသွေးဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြား23ရာစုဒုတိယပင်လုံညီလာခံမတိုင်ခင်သွေးဆုံဖို့ရှိတယ်လို့ UNSC ဖွဲ့ဝင် ADU ဒုတိယဥက္ကဋ္ဌဦးစောလမွန်ကဆက်ပြောပါတယ
်ဒီကျွန်တော် UNSC ဖွဲ့စီကြတော့ငြိမ်းချမ်းကော်မရှင်နဲ့20လောက်တော့တွေ့နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်အခုကကျွန်တော်ကတွေ့ဖို့ဆောက်နေဒါပေမဲ့ကျွန်တော်ဒီ DPN ညီလာဆွေးနွေးရေးဖွဲ့ကောင်းဆိုတာကြခုလေသူကမအားဘူးဖြစ်နေတယ်တို့ KMPP မှာညီလာခရှိလို့ညီလာကျွန်တော်ကစိတ်ကိုယ်တော့မပြီးမတင်နေကအဲ့ကျမတို့ပြခေါ်မကျွန်တော်ဆွေးတဲ့ဖို့အဲ့နောက်ပိုင်းမှာပြန်တွေ့ဖို့အစီအစဉ်ရှိမယ်တဲ့
လာမယ့်မေလ24ရက်နေ့မှာအစိုးရကနေ23ရာစုဒုတိယကြိမ်ပင်လုံညီလာခံကျင်းပသွားဖို့စီစဉ်နေပါတယ်ညီလာခံတက်ရောက်ဖို့တိုင်းရင်းသားဖွဲ့တွေအားလုံးကိုဖိတ်ကြားသွားမယ်လို့ဆိုပေမဲ့ UNSC ဖွဲ့တွေအနေနဲ့ကတော့ဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မတေချာဘူးလို့ UNSC ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ
်တကယ်လို့ကျွန်တော်တို့ကဒါဆွေးနွေးခွင့်မရှိတဲ့အနေထားနော်မိလာသူအနေထားသမဖို့အထူးနဲ့ပဲအနေထားလို့ဖြစ်ဖြစ်ပါမှာဆွေးနွေးခွင့်မရှိဘူးဆိုရင်ကျွန်တော်တို့ကတော့မတက်ဖို့အလိုမျိုးရှိတယ်
တိုင်းသားလက်နက်ကင်ဖွဲ့တွေရဲ့လက်ရှိခင်းကျင်းရ23ရာစုဒုတိယပင်လုံညီလာခံမှာလဲထူချမှုရှိမှာမဟုတ်ဘူးလို့လဲနဟန္တာကသုံးသပ်ထားပါတယ
်ဒီဒုတိယကျင်းပင်လုံညီလာခံရဲ့အနေထားကကျွန်တော် UNSC လက်သက်နဲ့မတက်ဘူးဆိုတာမသိချဘူးနောက်ရောက်ပိုင်းရောက်ဝမယ်အဖွဲ့ဝင်တွေပေါ့နော်အဲ့ဒီအဖွဲ့တွေကလည်းစက်ဖို့အလားလားနဲတယ်လို့တော့ကျွန်တော်သိရတယ်ဒီအဖွဲ့တွေမပါဘူးဆိုရင်လက်မထိုးတဲ့ရှစ်ဖွဲ့နဲ့ပဲလုပ်နေစင်တာကလည်းဘာမှမသိရဘူးလို့ကျွန်တော်မြင်တယ်ဒီဒီရတဲ့လုံကလည်းတိတ်ဆုံးရလို့မရတဲ့အနေထားအတိတ်ကအနေနဲ့ဟိုဆက်ရောက်မှုနဲတဲ့အနေထားမျိုးပဲရှိနေမယ်လို့ကျွန်တော်မြင်နေရ
UNSC ဖွဲ့ဝင်တွေထဲကကချင်းလူလိုက်ရေးဖွဲ့ KIO နဲ့ဝမ်မြူရာဖွဲ့ချုပ် WNO တို့ကလည်းနှုတ်ထွက်ကြောင်းတင်ပြထားပေမဲ့လည်းနှုတ်သက်ခွင့်ပြုရေးမပြုရေးကိုတော့လာမယ့်ဇွန်လစာမှာကျင်းပသွားမယ်ညီလာခံမှာဆုံးဖြတ်သွားမယ်လို့နဟန္တာကပြောပါတယ်UNSC ဖွဲ့တွင်းမှာ NC လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရယ် NC လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရယ်အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်ထောင်ပါတီ၊ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ၊ရခိုင်မျိုးရကောင်စီ ANC ၊လာဟုဒီမိုကရက်တစ်အစည်းအရုံး LDU ၊ရှမ်းပြည်သုတ်သက်ရေးပါတီ SSPP SSA စတဲ့ဖွဲ့၅ဖွဲ့ဟာ NC လမ်းကြောင်းကိုသဘောတူခဲ့ကြတာပါ။ဝမ်ပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခမ်းညီလာခံပြီးမှာUWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ TNLA သံပလောင်တပ်ဖွဲ့မိုင်းလဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာ NCO ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းသစ်တစ်ခုကိုဖော်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအိမ်တင်ပြသွားတာပါရှင်အခုတော့စကိုင်းတိုင်းတမူးမြို့မှာဘုံပေါက်တဲ့တရင်ဖက်ဆက်ရအောင်ပါအိန္ဒိယမြန်မာနယ်စပ်ကုံသွဲရဲရဲအချက်အချာဒေတာဖြစ်တဲ့စကိုင်းတိုင်းဒေတာကြီးတမိုးမြို့မှာဒီကနေ့မနက်ကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ဒေတာခံတွေအထိတ်တလန့်ဖြစ်ခဲ့ပေမလို့ထိခိုက်တာတော့မရှိပါဘူး။တမိုးမြို့ပေါက်ကွဲတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့တမိုးမြို့အတွင်းပေါက်ကွဲမှုဟာဒီကနေ့မနက်အစောပိုင်းကဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးပေါက်ကွဲပြီးတဲ့နောက်အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့တမိုးမြို့ကဥမြင့်စောကအခုလိုပြောပါတယ်
။ဒီနေ့မနက်ပေါက်ကွဲ2နာရီခွဲစလုံး2နာရီ40စလုံးညကျော်တော့ဈေးကန်30အမကအမ98ပါလေ။ဟိုလမ်းဘေးမှာသူကဆန်စည်းဘေးမှာအဲ့လိုဘုံဘုံကြီးကြီးဆက်ထားခဲ့တဲ့ဘောပဲ။ဒီလိုက်ကြရတော့မရှိဘူး။အဲ့ဒီကြောင်းရှိကအဲ့ဒီဆန်စည်းတွေတော့ဟိုပြည့်စည်ရပါဗျာ။တော့ဒီဆန်စည်းတွေရှိတယ်။နောက်ကျွန်တော်တို့ဒီကျုပ်ကဘုံကွဲတဲ့အရင်ကြီးဆက်လိုက်မှရှိတယ်။ကျောင်းမှာရှိတဲ့ဆက်ထားတဲ့မှန်နေဘုံကွဲကုန်တာဗျာ။ကျင်းချင်းနေဖြစ်တယ်။ဘုံကတော့ဒီကဘုံကတော်တော်ကျင်းတယ
်။ဘုံပေါက်ကွဲတဲ့နေရာမှာအနက်တပေလောက်ရှိတဲ့ကျင်းဖြစ်ပေါ်ခဲ့တယ်လို့အနီးအနားမှာရွေးစေးခန့်ရှိတဲ့ဘောဈေးတွေနဲ့တန်ချောင်းတွေတွေ့ရတာကြောင့်ဒေသခံတွေကလက်လုံဘုံအဖြစ်ယူဆနေကြပါတယ်ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတမူးမြို့ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတမူးမြို့မှာအခုလိုဘုံပေါက်ကွဲနေတာဟာမကြာခဏဆိုသလိုဖြစ်ပျက်နေတတ်ပြီးအရင်နှစ်တွေကဆိုရင်တစ်ဖက်နိုင်ငံကလာရောက်အခြေစိုက်တဲ့လက်နက်ကင်အဖွဲ့စည်းတွေရဲ့နေအိမ်မီးလောင်ရာမှာတူလောင်ထားတဲ့လက်နက်ခဲယမ်းတွေပေါက်ကွဲပြီးလူသေတာထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပျက်ခဲ့ဘူးပါတဲ့တမူးမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးမြင့်အောင်ကတမူးမြို့မှာတနစ်ကို၃ချိန်တည်းမနဲ့ပောက်ကွဲတတ်ကြောင်းနဲ့ပောက်ကွဲမှုဖြစ်တိုင်းမှာလက်သက်တရက်ခံကိုဖမ်းဆီးရမိတာမရှိကြောင်းပြောပါတယ်
စတဲ့လုံးဆိုတော့၃ချိန်လောက်ပဲရှိလိမ့်မယ်ကနော်လေခမားတော့တရခါမမိပါဘူးကွတော်လည်းဆိုတော့ကတော့သူကဟိုဒီတော့ကလာထောက်ပိုင်းမှာတွဲတဲ့ဘုံနေမှလည်းမသိဆိုတော့ကကြောက်လေတခုတော့လည်းပဲဟိုကျွန်တော်တို့ဒီဆိုင်ကျင်းနဲ့တွဲရင်းနဲ့ပြစ်ချတော့တာပြီလို့လည်းရှိတာပါလေအခုကတော့ထောင်ထားတဲ့အနေထားမျိုးရှိတာပါလေမမိနိုင်ပါဘူးခင်ဗျအခုပုံစံတို့တရားတော့တစ်ဖက်အိန္ဒိယနဲ့ဇလန်ဒီတော့ဟိုတစ်ခေါက်ကတော့ဟိုထောက်ထားတာမဟုတ်ဘူးဗျာလမ်းမှာတယ်ပဲတနက်နဲ့ပြစ်ပါသေးတာပေါ့နော်ဒါကျွန်တော်တို့တောက်လျှောက်တဲ့ဒီကတမူးမိုးလေးလမ်းမှာတိုင်းဖြစ်သေးတာပဲဒီပြီးတဲ့အခါကျတော့ဒီနားဖော်လုံရောက်တဲ့အချိန်မှာလေကွန်းတွေကဖြတ်သိမ်းမှတောက်လျှောက်အိန္ဒိယတပြည်ပေါ်တော့တာပေါ့အဲအဲ့လိုလေးရှိတာပါလေ
ဒီလိုပောက်ကွဲတာတွေပြစ်ခတ်တာတွေကြောင့်ဒေသခံပြည်သူတွေကစိုးရိမ်ထိတ်လန့်တာတွေရှိနေတယ်လို့လည်းဦးမြင့်အောင်ကပြောပါတယ
်ဒါတော့ကြောက်တယ်ကြောက်တယ်စိုးရိမ်မှုတော့လေဘာလို့တော့ဟိုနန်းတော်ကနေဒီမှာပဲနန်းပေါ်မှာပြစ်သွားတဲ့အရာတွေပါနော်ဒါတည်းတော်တော်များများဖြစ်နေတာလေအဲကျွန်တော်တမှုပြုပြင်ပါတယ်ဖြစ်ခဲ့မှုကရှိတယ်အမြို့ထဲမှာလည်းဟိုနှစ်ချိန်သုံးချိန်လောက်နှစ်ချိန်ကတော့ကောင်းကောင်းလို့ရှိတယ်လေနှစ်ချိန်သုံးချိန်လောက်ဒါမျိုးလမ်းပေါ်မှာပြစ်ခတ်တော့ဆိုလို့လည်းရှိတာပါဒါဆိုတော့ကြောက်ကြတာပါဗျာဆိုရင်ဘူပါတိကြတာ
ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတမူးမျိုးနဲ့အိန္ဒိယနိုင်ငံမိုးရီမျိုးထိဆက်ပြီးကူတန်းတွာလာရလွယ်ကူတဲ့တမူးမျိုးပဲအချမ်းမှာအကျယ်6ပေအရှိတမိုင်ကျော်လောက်ရှိတဲ့ရေမြောင်းတူးဖော်ထားတဲ့အတွက်အလွယ်တကူဖြတ်တန်းတွာလာတာတွေကိုတားဆီးနိုင်ကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့မလအတွင်းကတမူးမျိုးနဲ့အထက်ဟဲစင်ကျွရဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့မိုးရီမျိုးမှလည်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်တမူးနဲ့မိုးရင်နေဆက်ဒေတာဟာမူးယစ်စေဝါရောင်းဝယ်တာတင်ပေါန့်ခုထုတ်လုပ်တာတွေနဲ့ပတ်သက်ပြီးအမှုခင်းတွေမကြာခဏဖြစ်ပွားခဲ့တယ်လို့အိန္ဒိယနဲ့မြန်မာအစိုးရကိုစန့်ကျင်နေတဲ့ကသဲကူကီနာကစတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုလှုပ်ရှားတာတွေရှိနေတဲ့ဒေတာတခုလည်းဖြစ်ပါတယ်
တော်တာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပအဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချက်ထွင်မှုကြိုးပမ်းနေပါတယ်ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါးသီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘယ်လိုကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။မကြသေးခင်ရက်တွေကကမ္ဘာတစ်ဝန်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်ထောင်ပေါင်းချီတဲ့ကွန်ပျူတာ30သူတွေဟာကွန်ပျူတာဗိုင်းရပ်စ်အန္တရာယ်နဲ့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ကြောင်းကျွမ်းကျင်သူတွေကသတိပေးနေပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ပြီးငွေညစ်တဲ့ကွန်ပျူတာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းကအစိုးရလုပ်ငန်းတွေကုမ္ပဏီတွေကိုပါထိခိုက်ခဲ့ရတာပါ။ဆိုင်ဘာတိုက်ခိုက်မှုရဲ့ရပ်ကန့်မှုတွေအကြောင်း VOA သတင်းထောက် Henry Richwell လန်ဒန်မြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်းကတင်ပြထားပါရရှင်။
ဆိုင်ဘာတိုက်ခိုက်မှုအများဆုံးခံခဲ့ရတဲ့ထဲမှာတော့ဗြိတိန်နိုင်ငံကအမျိုးသားကျန်းမာရေးဌာနလည်းတခုပါဝင်မှာအရေးပေါ်ကူတတ်မှုတွေမှာပါနှောင့်နှေးမှုတွေကြုံရတဲ့အတွက်လူနာတွေလည်းခက်တွေ့ခဲ့ရပါတယ
်
ကွန်ပျူတာတွေပြက်ကုန်တဲ့အတွက်ကူတတ်မှုတွေလည်းရပ်ကုန်ပါတယ
်ဗိုင်းရပ်စ်ခင်မမီရောတဲ့ Microsoft Windows XP ကိုအထူးကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်း AC Phoenix ကုမ္ပဏီကဆိုင်ဘာလုံခြုံရေးအကြံပေး James Stedman ကပြောပါတယ်
And it's still present in a large number of organizations, a large number of homes across the globe.
ကမ္ဘာတဝန်းကအဖွဲ့အစည်းတွေအိန္ဒိယတော်များများမှာတုံးနေကြတော့မှာအမေရိကန်မှာ Windows XP ကိုအသုံးပြုတာနှစ်ရာခိုင်နှုန်းသာရှိပေမဲ့လည်းအာဖရိကနဲ့အာရှလိုဒေသတွေမှာအတော်ကိုများတာတွေ့ရပါတယ်။အာဖရိကမှာဆိုရင်ကွန်ပျူတာတွေရဲ့17ရာခိုင်နှုန်းလောက်အထိရှိမယ်ထင်ပါတယ်
။တကယ်မို့ရရုရှားပြည်ရဲ့ဝန်ကြီးဌာနအကြီးအကျယ်ထိခိုက်ခဲ့တယ်လို့ပြင်သစ်မှာတော့ Renault ကားကုမ္ပဏီရဲ့ထုတ်လုပ်မှုတွေရပ်ဆိုင်းသွားခဲ့တာပါ။ဂျပန်နိုင်ငံမှာတော့ Hitachi ကုမ္ပဏီနဲ့ Nissan ကားကုမ္ပဏီတွေအထိနာခဲ့ပါတယ်။ ဝနာခရိုင်လို့ခေါ်တဲ့ကွန်ပျူတာထဲကဖိုင်တွေကိုပန်းရှင်ကဖွင့်လို့မရအောင်ထိ ंछ ုပ်ပြီးဒေါ်လာ300ပေးမှပြန်ဖွင့်ပေးတဲ့ virus ကြောင့်ကမ္ဘာတစ်ဝန်းကလူထောင်ထောင်ချီဒုက္ခရောက်ခဲ့တာပါ။ကွန်ပျူတာ network လုပ်ငန်းတစ်ခုဖြစ်တဲ့ SLR Secure Consulting က Bob Samson ကတော့ငွေညစ်တဲ့စနစ်တစ်ခုဖြစ်တယ်လို့ဆိုပါတယ်
။ This is analogous to the burglar coming and going I can't see any worth here to myself to sell on.
ပေါ်ထသမားဝင်းရင်လိုဝင်ထွက်ချင်းတို့တွေ့လောက်တာမျိုးနဲ့တူပါတယ်။ပြန်ရောင်းလို့ရလောက်အောင်ဒါမှမဟုတ်ရှိပေမဲ့လုံနိုင်တဲ့နီးကတော့အမတ်တရသိမ်းထားတာလေးတွေဓာတ်ပုံလေးတွေလိုကိုပိုင်ပစ္စည်းတွေကိုတိတာတစ်ခုတည်းထည့်တောက်ခတ်လိုက်တာမျိုးပါဆိုလိုတာကတော့လူတယောက်ကအိမ်ပြန်ရောက်လာတဲ့အခါတောင်းတဲ့ငွေဘေးမှပြန်ဖွင့်ပေးမယ်ဆိုတဲ့စာတစောင်နဲ့ကိုပစ္စည်းတွေကိုတိတာထဲမှာတောက်ခတ်ထားတာတွေတွေ့ရတာမျိုးပ
ါပြည်ထောင်ငါဆိုင်ဘာလုံခြုံရေးကျွမ်းကျင်သူတယောက်ကတံပြက်စနစ်တရနဲ့ဟန်တားလိုက်တဲ့အတွက် virus ပြန့်နှံ့မှုတွေကတော့ရပ်တန့်သွားပါပြီဒါပေမဲ့လည်းကွန်ပျူတာသုံးသူတွေအနေနဲ့ software တွေကို update လုပ်ဖို့website တွေ email တွေကိုအသုံးပြုရမှာသတိရှိဖို့ကျွမ်းကျင်သူတွေသတိပေးနေကြပါတယ
် Make sure they understand how these viruses get in the system
ကွန်ပျူတာစနစ်ထဲကိုဒီလို virus တွေဘယ်လိုရောက်လာတတ်တယ်ဆိုတာကိုနားလည်အောင်လုပ်ဖို့လိုသလိုစိတ်မချရတဲ့ website တွေ spam နဲ့ virus တွေပါတဲ့ email တွေကိုသတိထားဖို့လည်းလိုပါတယ
်ကွန်ပျူတာစနစ်ကိုထိ ंछ ုပ်ပြီးငွေညစ်တဲ့ virus ကြောင့်ဘဏ္ဍာရေးအရာဆုံးရှုံးမှုတွေဟာကြီးမားလာသလိုတနည်းတစ်ထည်းနဲ့ပိုတိုးလာနေတယ်လို့လည်း ACA Aponess Company က cyber လုံခြုံရေးအကြံပေး James Stedman ကပြောပါတယ
် The FBI have described it as the largest crime wave in modern history. It was a $1 billion industry last year. So this is really
ကိတဲ့တမိုင်းမှာအကြီးမားဆုံးရာဇဝတ်မှုလို့တော့ FBI ကရည်ညွှန်းပြောဆိုထားတာပါ။မနစ်တုန်းကဒေါ်လာတန်း1000အထိရှိပါတယ်။အင်မတန်ကြီးမားတဲ့ဒီလုပ်ငန်းဟာတော်တော်နဲ့ပျောက်ပြတ်သွားမှာမဟုတ်တလို့ပူရောင်ဆိုးလာနိုင်ပါတယ်
။တချင်ကလို့ဆက်ကြောတက်ရွယ်အင်တာနက်ဟက်ကာတွေနေရာမှာပုံမှုကျွမ်းကျင်ပါနေတဲ့ရာဇဝတ်ခိုင်းတွေအစားထိုးနေရာယူလာနေပြီးတန်းနဲ့ချီတဲ့ကွန်ပျူတာသုံးဆွဲသူတွေကိုပြစ်မှတ်ထားလာနေတဲ့အတွက်အရင်ထက်ပိုပြီးသတိထားဖို့လိုနေပြီလို့လည်းကျွမ်းကျင်သူတွေသတိပေးနေကြပါတယ်ခင်ဗျာ
။ကမ္ဘာသဝမ်းမှာရင်ဆိုင်နေရတဲ့ကွန်ပျူတာဆာဗိုက်တိုက်ခတ်မှုအကြောင်းကိုအောင်လင်းဦးကတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှခင်ဖြူတွေကပြောပြပေးပါအောင်။
ရုရှားဆိုရရာရှိတွေနဲ့သမ္မတအိုဗယ်ယုံမှတွေ့ဆုံတဲ့အချိန်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိတ်တဲလျဝတ်သတင်းတွေကိုပေးခဲ့တယ်လို့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာမှာဒီအပေါ်တုံ့ပြန်ထားပါတယ်။သူနဲ့ရုရှားအရာရှိတွေတွေ့ဆုံချိန်မှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေနဲ့လေကြောင်းလုံခြုံရေးဆိုင်ရာအချက်လက်တွေကိုသာမျှဝေခဲ့ပြီးအားရစစ်သွေးကြချိန်မုံရေးမှာရုရှားဘက်ကပုံမှုပါဝင်ဆောင်ရွက်ဖို့တွန်းအားပေးတာတွေကိုသာလုပ်ခဲ့တဲ့အကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ရေးသားထားတာပါရှင်။စီးရီးယားကတ်လက်နက်ကိုင်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့ပေးမဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုတ်ဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးတပတ်အကြာဒီကနေ့မှာတော့တူရကီသမ္မတရီချက်တေးအာဒိုဝန်နဲ့အင်ပီရောမှာတွေ့ဆုံပြီးတော့အဲ့ဒီအကြောင်းအရာအပြင်စီးရီးယားပြည်ပကအရေးဆွေးနွေးအဖြေရှာဖို့လိမ့်မယ်လို့ခန့်မှန်းရပါတယ်။စီးရီးယားနိုင်ငံရက်ကာမျိုးကို IS တွေလက်ကနေပြီးတော့ပြန်လည်သိမ်းယူဖို့တခုတည်းသောတပ်ဖွဲ့ဟာ YPG Cut တပ်ဖွဲ့သာဖြစ်တယ်လို့အမေရိကန်ဘက်ကရှုမြင်ထားပေမဲ့တူရကီကတော့ဒီ YPG တပ်ဖွဲ့ကိုအစက်ဖက်အုပ်စုဖြစ်နေသတ်မှတ်ထားတာပါရှင်။မြန်မာနိုင်ငံရဲ့ညီကြေးချူပန်းမှုတွေကိုတရုတ်ဆရာကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတရှီကျင်ပင်ကဒီကနေ့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါရယ်။တရုတ်ကနေဆက်တည်ကြေးရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေထိထိသိသိလှုပ်ဆောင်သွားဖို့ကိုလည်းမစ္စတာရှီကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ဆရာသတင်းမှာဖော်ပြထားတာပါရှင်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ဒီကနေ့လုံခြုံရေးကောင်စီမှတကယ်ပိတ်ဆွေးနွေးပွဲတရက်ကျင်းပဖို့ရှိပါရယ်။မြောက်ကိုရီးယားဆွေရကအခုနောက်ဆုံးဒုံးကျည်ဆက်သက်ပြုတ်လုခဲ့တဲ့အပေါ်မှာပြင်းပြထန်ထန်ရှုတ်ချလိုက်ပြီးတော့နောက်ထပ်တခက်ပိတ်ဆို့မှုအသစ်တွေချမှတ်သွားမဲ့အကြောင်းကြေညာထုတ်ပြန်ပြီးတည့်ရက်အကြောင်းပါပဲဒီတကပိတ်ဆွေတွေပဲကျင်းပါပါပါရှင်
။တရင်ချင်းချက်ကမခင်ဖြူတွေကကျင်းညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ58 kHz 555နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.